ရန်ကုန်မြို့ကဆာကူရာတက်လန်အောင်ရနာရွှေပုပ်ပါစတဲ့ဆေးရုံတွေအပါအဝင်ပုဂ္ဂလိကဆေးရုံတချို့မှာအောက်ဆီဂျင်အခက်အခဲကြောင့်အောက်ဆီဂျင်ပေးဖို့လိုအပ်တဲ့ခွဲစိတ်ကုသမှုတွေကိုရန်နာထားပါတယ်။ကိုဗစ်တတိယလှိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းဖြစ်နေကြသူတော်တော်များများကိုခန္ဓာတွေကအောက်ဆီဂျင်ပမာဏလျော့နေသွားတဲ့အတွက်အောက်ဆီဂျင်ပိုက်တက်ဖို့လိုအပ်နေကြပေမဲ့အောက်ဆီဂျင်ရှာမရတဲ့ပြဿနာတွေဖြစ်နေကြပါတယ်။ဒီအခြေအနေမှာတချို့လဲအသက်ဆုံးပါကုန်ပါတယ်။အောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေတာမို့ဆေးရုံတွေမှာပါကုသရေးပိုင်းထိခိုက်နေတဲ့အထိဖြစ်နေတာကိုရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးကအခုလိုပြောပြပါတယ်
။အဓိကတိရဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်။ဆေးရုံကသူတနည်းကကျွန်တော်လူနာခွဲဖို့ပြင်နေ။ပြင်ပြီးတော့အဲဆေးရုံအချို့ရေဖွဲ့နေပြီးတော့အဲလူနာကိုရက်ရွှေ့ပေးဖို့လာပြောတယ်။အားကြောင့်လည်းမိကြီးတော်မှာဟိုသူတို့အဲဟိုစာအရေးပေါ်စီဝေးထိုင်ပြီးတော့ဒီအောက်ဆီဂျင်တွေမလုံလောက်တာရယ်။နောက်သူတို့ဆေးရုံဝန်ထမ်းတွေကမှပါဖျားနေကြတာသူတို့လူရမရှိကြတယ်။အဲ့ခါကျတော့သူတို့ကဒီဟိုဆေးရုံကိုခွဲစိတ်ခွဲစိတ်ရမယ့်ရက်ကိုသူရှော့လိုက်တာပေါ့နော်ရှော့ပြီးတော့မှအဲ့ဒီသူကျွန်တော်ခွဲဖို့ပြင်တဲ့ရက်ကကျတော့ခွဲသူတို့မခွဲတဲ့ရက်ထဲပါနေခါကျကျွန်တော်လူနာကိုနောက်ဆုတ်ခိုင်းတာပေါ့အဲ့တော့ကျွန်တော်လည်းဒီပြင်ဆေးရုံကိုပြောင်းပြီးတော့ခွဲလိုက်ရတယ်လူနာကိုအဲ့တော့ကျွန်တော်ဆေးရုံအချို့ကိုဖွဲ့အောင်ပြီးကြည့်တဲ့ခါကျတော့ခုနကျွန်တော်ပြောသလိုသူတို့အောက်ဆီဂျင်ကသူတို့အရင်လိုလိုသလောက်မရတော့လွယ်လွယ်ကူကူမရတော့တာလွယ်လွယ်ကူကူမရတော့ဘူးနောက်တစ်ခါကျတော့ခုနအစီအဝင်နန်းဒီမှာလည်းသူတို့ဖြားနာနေတဲ့ခါကျလူရင်းရရင်နင်းတာအဲ့ခွဲစိတ်မှုကိုရှော့ချတယ်အဓိကကတော့ခုနခွဲစိတ်မှုကဘယ်လိုခွဲစိတ်မှုလဲဆိုတော့ဟိုအောက်ဆီဂျင်ပေးရတယ်မေးစေးပေးရတဲ့ခွဲစိတ်မှုတွေဆိုသူတို့အကြီးစားခွဲစိတ်မှုတွေဆိုသူတို့လုံးဝမလုပ်ဖို့အဆုံးဖြတ်ကြတယ်အဲနောက်တစ်ခါဟိုဖြားနာရင်ကျတမားတွေကိုအောက်ဆီဂျင်ပေးရမယ့်လူနာမျိုးတွေဆိုတဲ့ဆေးရုံမတင်ဖို့သူတို့ဆုံးဖြတ်လိုက်တယ်ဒါလက်ရှိကျွန်တော်တို့ကအလွတ်လုံနေဆေးရုံပေါ့နောက်တဆင့်စကားနဲ့ထက်ကြတာကျတော့နောက်ဆန်းချောင်းဘက်ကဆေးရုံကြီးတစ်ခုဆိုရင်လည်းအဲ့လိုပဲအောက်ဆီဂျင်တွေမရှိတဲ့ကြောင်သူတို့တွေကဟုတ်စားပေါ့ဟိုခွဲစိတ်အကြီးစားခွဲစိတ်မှုတွေမလုပ်တော့ဘူးဆိုပြီးတော့သူဆုံးဖြတ်တယ်။ခါရုပ်ထုံစီပေးတဲ့ဟာမျိုးတွေဥမာပိုက်ခွဲမှုတဲ့ဟာမျိုးတွေပေါ့။အဲ့လိုမျိုးတွေလည်းသူတို့လုပ်တော့မယ်ဆိုပြီးဆုံးဖြတ်တယ်။ဒါပြဿနာကဒီပိုက်ခွဲမှုတဲ့ဟာမှာလည်းထုံစီပေးတဲ့ဆိုတိုင်းနဲ့တခါကျအောက်ဆီဂျင်ပေးရတာရှိတယ်။အဲ့ဒီခါကျတော့မေဆေးတွေကလည်းဒီအောက်ဆီဂျင်မလုံလောက်တဲ့ခါကျသူတို့ကိုယ်တိုင်ကလည်းဒီမေဆေးမျိုးအောက်ဆီဂျင်မရှိတဲ့ခါမှာအပြင်မှာအဲ့ခွဲမှုရသူတို့လည်းမခွဲကြကြသူတို့လည်းထုံစီမပေးရကြတော့ဘာကြောင့်လဲတခါကြရင်အောက်ဆီဂျင်ခွဲနေရင်အောက်ဆီဂျင်ကျသွားတော့အောက်ဆီဂျင်ပေးရမျိုးရှိတဲ့ခါကျတော့အောက်ဆီဂျင်အလွယ်တကူမပေးနိုင်ရင်လူနာပါဒုက္ခရောက်မှာဆိုတော့အဲ့တော့ဟိုမေးစည်းဘက်ကလည်းအခက်အခဲရှိတဲ့ခါကျတော့ခွဲစိတ်မှုတွေကိုတော်တော်မလုပ်ဖြစ်ကြတော့မလုပ်နိုင်ကြတော့ဘောနော်တကယ်ကိုမဖြစ်မနေလောမယ့်ဟာမျိုးတွေယူပြီးလောရတဲ့အစီအစဉ်ဖြစ်သွားကြတယ်နောက်အဓိကတော့ခုနကအောက်ဆီဂျင်ပေးထားမယ့်လူနာမျိုးတွေခွဲပြီးအောက်ဆီဂျင်နဲ့နေရမယ့်လူနာမျိုးတွေဆိုရင်တော်တော်လောမအောင်လက်မခံကြတော့ဘူးအဲ့လိုမျိုးဖြစ်သွားအဲ့ဒါကျွန်တော်သိတယ်ဆိုတော့ပဲ
အစရာအခုပြောတာကတော့ဒါပုဂ္ဂလိကဆေးရုံတွေပေါ့နော်ပုဂ္ဂလိကဆေးရုံတွေမှာအဲ့လိုဖြစ်နေတာဆိုတော့ဒီအစိုးရဆေးရုံတွေမှာရောဒီအခြေအနေဘယ်လိုသိရပါလဲဆရာအဲ့လိုခွဲစိတ်ဓာတ်တွေဆက်ပြီးတော့ရှိနေလားအဲ့ဒါရောသိပါလား
အစိုးရဆေးရုံတွေမှာတော့လက်ရှိလောဆယ်ပြဿနာကကြာသူတို့ human resource မရှိရပါဘူးလူငယ်မရှိရပါဘူး CDN တွေလုပ်နေကြတဲ့ခါကျတော့သူတို့တွေ elective တွေကိုသူတို့မလုပ်နိုင်ကြသေးဘူး emergency တောင်မှ life saving နောက်ပဲသူတို့လုပ်နိုင်ကြသေးတယ်အဲ့ဒါကျွန်တော်သိထားတဲ့အနေထားပဲအဲ့တော့သူတို့အစိုးရဆေးရုံမှာ emergency လုပ်တယ်ဆိုတော့တချို့ဆေးရုံကြီးတော်တော်များများညနေ၄နာရီကျော်ရင်လူနာလက်မခံတော့ဆိုပြီးဆေးရုံတစ်ခါကြီးပိတ်ထားတာကိုကျွန်တော်ကြုံဘူးတယ်။ဟိုတနေ့ကဆိုရင်အဲ့ဒီပြည်အစိုးရဆေးရုံတစ်ခုမှာကတခါခြံဝါးကြီးတခါကြီးကိုပိတ်ထားတယ်။ဆေးရုံတွေခြံဝါးတခါဆိုတော့အပြည့်အစုံပိတ်ရတဲ့မျိုးမဟုတ်ဘူးနော်။အဲ့ဒီ၄နာရီကျော်ရင်ခြံဝါးတခါကြီးပိတ်ထားတယ်။အဲ့ဒီရှိမှ ambulance နှစ်စီးကပြီးပေါ်ပြီးပေါ်အောင်ပြီးတော့လူနာတွေအထက်ပို့ပို့စောင့်နေကြတွေ့တယ်။ဒီနေ့လည်းတခါထပ်တွေ့တာပဲအဲ့ဆေးရုံတခါကြီးကိုပိတ်ထားတယ်။ဒါတော့တော့ဆေးရုံကယုံကြည်နေမှာပဲလူနာလက်ခံမယ်လူနာသူကြည့်ကြော်သွားရင် emergency မလုပ်တော့ဆိုပုံမျိုးဖြစ်သွားတာเนาะအဲ့လိုမျိုးဖြစ်တာတွေ့တယ်။အောက်ဆီဂျင်ကိစ္စကတော့ကျွန်တော်လည်းဆေးရုံနဲ့ဝေးနေတာကြာပြီဆိုတော့သိမ့်မသိတော့ဘ
ူး။ဆိုတော့နောက်တစ်ခုကအခုဒီအောက်ဆီဂျင်ပြဿနာပေါ့လေအောက်ဆီဂျင်ပြဿနာကအခုတော်တော်လေးကိုအာနေရာအနှံ့မဲ့ရန်ကုန်မောတခြားနေရာမှာတော်တော်လေးကြားနေရတယ်ဆိုတော့ဒါပေမဲ့ဒီစစ်ကောင်စီကတော့သူတို့မှလုံလောက်လောက်ရှိရလို့ပြောနေဆရာအဲ့တော့ဆရာကုနာကတော့ဒီခွဲရတာတွေလူနာတွေကိုမခွဲရဘူးလို့ပြောတယ်တခြားရောဒီထက်တခြားဟိုအောက်ဆီဂျင်နဲ့ပတ်သက်ပြီးဆရာလူနာတွေထဲမှာတခြားဘာတွေသိရတာရှိပါလဲရှင့်
ကျွန်တော်လူနာထဲမှာတော့အောက်ဆီဂျင်သိပ်မလို့တဲ့ကိစ္စကြီးနေတာကြတော့အဲကျွန်တော်မိတ်ဆွေအတိပေါင်းသင်းတွေမှာတော့အခုဒေါ်စယ်အောက်ဆီဂျင်ကျပြီးတော့ဒုက္ခရောက်နေကြတဲ့လူနာတွေရှိတယ်သူတို့တွေလည်းကိုယ်လည်းဘာမှအကူအညီမပေးနိုင်ဘူးသူတို့ပဲငုတ်တုတ်ထန်ချီနေရတာအများကြီးပဲအဲမျိုးပေါ့ဒေါ်စယ်ကတော့မှနှစ်ယောက်တောင်းအောင်ရှိတယ်အောက်ဆီဂျင်ပြဿနာတော်တော်ကြီးနေတာဘာဖြစ်နေလဲဆိုတော့လူတွေနှကောင်းပိတ်ထားသူမျိုးဖြစ်နေကြတာဒေါ်စယ်မဖြစ်ဘူးဒီကလည်းငါတို့များဖြစ်ခဲ့ရင်ဘယ်လိုလုပ်ကြမလဲဆိုတွေးပူနေကြတာပေါ့တကယ်ဖြစ်တဲ့လူရတဲ့တကယ်သူ့မျိုးတဲ့ကို့မျိုးတဲ့အဲ့လိုမျိုးတွေးပူရောဒုက္ခရောက်ကြတယ်
။ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးဖြစ်ပါတယ်။ကူးစက်မှုနှုံးမြန်မျိုးပီစာပြောင်းဒေါက်တာကိုဗစ်မျိုးကွဲအပါအဝင်ကိုဗစ်ကရောဂါကူးစက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်ရှားပါဝယ်ရခက်တဲ့အခြေအနေကိုနေရာတော်တော်များများမှာကြုံတွေ့နေကြပါတယ်။စစ်ကောင်စီကတော့နိုင်ငံထဲမှာအောက်ဆီဂျင်လုံလောက်လောက်ရှိနေပြီးလိုအပ်ချက်နဲ့အညီထုတ်လုပ်ပေးနေတယ်လို့ပြောနေပါတယ်ရှင်။